Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းထိုမီတာ24 25 51နဲ့လိုင်းလံမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနှံလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဟာရီကိန်းဟာဗီဒန်တင်ခဲ့တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာအပူပိုင်းမုန်တိုင်းမိုးဆက်ရွာနေပြီးရေကြီးမှုဒဏ်ခံနေရဆဲဖြစ်ပါတယ်ပေါ်ဟမ်မင်းကြီးဖရန်စစ်ကတော့မြန်မာနိုင်ငံကိုကြွချီဖို့ရှိနေပါတယ်ရခိုင်ဒေသမှာတော့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပါရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့၄ရက်မြောက်နေ့အထိဆက်လက်ဖြစ်ပွားနေပါတယ်
။ဒီစာရေးနေရေးကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့သူတို့ကိုနေရာချထားပြီးတော့စာရေးနေရေးကနေရာပေါင်းပြီးတော့ကျွန်တော်တို့လုပ်နေကြတာ။အဲအကြမ်းဖက်တိုက်ခိုက်တော့ပူတီတော်မျိုးတွေမှာဒီနေ့တော့မကြဘူး။မနေ့ကတည်းရှိသေးတယ်
ပူရီတောင်ကကုညီကဆဲရေးဆောင်ရွက်နေသူဦးတန်းနိုင်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင်ပိုယဟမ်မင်းကြီးဖရန်စစ်ဟာသူ့ရဲ့မြမပြေခီးစဉ်အတွင်းရခိုင်ပြည်နယ်အရေးအသေးစိတ်ပြောဆိုဆွေးနွေးမှာမဟုတ်ဘူးဆိုတဲ့သတင်းတွေနဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အတွင်းအကြီးအကျယ်ရေလွှမ်းမိုးနေပြီးတော့အဲ့ဒီကမြမလူမျိုးတွေရဲ့အခြေအနေတွေကိုလည်းမေးမြန်းသင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရသတင်းတွေကိုမတ်တင်ရင်ထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့တဝိုက်မှာတော့အပူပိုင်းမုန်တိုင်းမိုးဆက်လက်ရွာသွန်းနေဆဲဖြစ်ပါတယ်။နောက်ရက်ပိုင်းနေ့အထိဆက်ပြီးတော့ရွာနေအောင်မယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမိုးပြီးရေကြီးမှုထဲမှာပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေကဲတင်နေအောင်ကြိုးပမ်းနေကြပါတယ်။အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိပါတယ်။ရန်နဲ့ချီတဲ့ကယ်ဆယ်ရေးလုပ်သားတွေကရဟယင်တွေမော်တော်ဘုတ်တွေနောက်ရေထဲမှာသွားလာရင်ရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကုသရေးအဖွဲ့တွေမှာစေတနာဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြသလိုအမျိုးသားအစောက်တပ်ဖွဲ့ဝင်3,000တို့လည်းရှာဖွေကယ်ဆယ်ရေးဆောင်ရွက်နေပါတယ်။ဟျူစတန်မြို့ဝင်မြို့ထွက်လမ်းမကြီးတွေမှာလည်းရေကြီးရေလွှမ်းမိုးတာကြောင့်မြေကြီးတွေလို့ဖြစ်နေပြီးမြို့ကလေဆိပ်နှစ်ခုကိုလည်းပိတ်ထားရပါတယ်။ဟာရီကိန်းမုန်တိုင်းဟာဗီအဖြစ်နဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ပြီးခဲ့တဲ့တောက်ကြာနဲ့ညပိုင်းမှာဟျူစတန်မြို့ဝင်းကျင်မိုးရေကြိမ်25စင်တီမီတာလောက်ထပ်ပြီးတော့ရောက်ရှိလာတာကြောင့်အမေရိကန်ပြည်ထောင်စုရဲ့စတုဒ္ဒအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့မှာပို့ပြီးတော့ရေကြီးစေခဲ့တာပါ။တချို့နေရာတွေမှာဆိုလို့ရှိရင်မိုးရေကြိမ်60စင်တီမီတာကျော်အထိရောက်ရှိခဲ့ပါတယ်။တဘာဝဘေးဒဏ်တင့်နေတဲ့ဒေသအဖြစ်ကြေညာထားတဲ့ဟျူစတန်မြို့ကိုသမ္မတဒေါ်နယ်ထရပ်မနေ့ပြန်အင်ကာနစ်မှာတွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင်။
ဗဂျီးနီးယားပြည်နယ်မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူပြည်ကြီးစိုးရေးဝါဒီရဲ့ဆန္ဒပြပွဲအတွင်းသူ့ရဲ့တုံ့ပြန်ပြောဆိုမှုအပေါ်ပြစ်တင်ဝေဖန်ခံရတဲ့သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့စံတမ်းပိုးထားမှုတွေကိုသူ့ဟာသူပြောတဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါရယ်သမ္မတထရမ့်အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေအပေါ်ပြစ်တင်ဝေဖန်ဖို့ပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်အစီအစဉ်ဖြစ်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီးတေလာဆင်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ American ရဲ့စံတန်ဘိုးထားမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနကလည်းကျွန်တော်တို့ထုတ်ဖော်ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီးတေလာဆင်ကပြောပါရယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုနဲ့ American ရဲ့စံတန်ဘိုးတွေကိုကူစားပြုပါရယ်။လွတ်လပ်မှုနဲ့ကမ္ဘာပေါ်ကလူသားအလုံးပေါ်တာရူညီမြဆက်ဆံမယ်ဆိုတဲ့တနိဋ္ဌန်ဟာဘယ်တော့မှအပြောင်းလဲမရှိပါဘူးလို့ဝန်ကြီးတလဆင်ကပြောသွားပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကလူရုကိုမှတ်ချက်ပေးရမှာတည်ယူတဲ့သဘောထားတွေကိုသူ့အနေနဲ့ရှုတ်ချကြောင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့လူပြည်ကြီးစိုးရေးဝါဒီအုပ်စုတွေကိုတည်တံ့ရည်ရွယ်ပြီးပြစ်တင်ဝေဖန်တာမျိုးမလုပ်ခဲ့ပဲရှာလော့စ်ဖေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာပဲအားလုံးမှာတာဝန်ရှိတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ရေတပ်ဖြတ်သိမ်းမှု USS John S. McCain တိုက်မိမှုမှာပျောက်ဆုံးနေတဲ့ရေတပ်သား10ဦးရဲ့ရုပ်အလောင်းတွေအလုံးကိုရင်းကုန်သမားတွေရှာဖွေတွေ့ရှိပြီလို့အမေရိကန်ရေတပ်ကပြောဆိုပါတယ်။အမေရိကန်ရေတပ်ဖြတ်သိမ်းမှု USS John McCain ကပြီးခဲ့တဲ့သတင်းဖတ်တုန်းကကုန်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တာဖြစ်ပြီးလပိုင်းနယ်အတွင်းကုန်သင်္ဘောနဲ့အမေရိကန်ဖြတ်သိမ်းမှုတို့ရဲ့ဒုတိယအကြိမ်တိုက်မိမှုဖြစ်ပါတယ်။မလကာရေလက်ချာအနီမှာလိုက်ဘေးရီးယားလန်တင်စီတင်သင်းမော်နဲ့တိုက်ပစ်ခဲ့ရတဲ့အကြောင်းရင်းကိုတော့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကရှာဖွေဖော်ထုတ်နေကြဆဲဖြစ်ပါတယ်။တိုက်ပစ်ခဲ့တဲ့အမေရိကန်ဖြတ်သင်းမော်ရဲ့ရေစုမအောင်မှာအပေါက်ကြီးဖြစ်နေတာကိုရေတပ်တပ်ပုံတွေမှာတွေ့ရပြီးသင်းမော်တွေကအိတ်ဆောင်တချို့နဲ့ဆက်သွယ်ရေးအခန်းတွေထဲကိုရေတွေဝင်ခဲ့တာပါ။ဒီကိစ္စကိုကင်တွယ်တဲ့အနေနဲ့ အမေရိကန်ရှေ့တက်ကကမ္ဘာတစ်လောက်ကအမေရိကန်ရှေ့တက်ရဲ့လုပ်ငန်းဆောင်တာတွေကိုရပ်ဖို့ညွှန်ကြားခဲ့တယ်လို့ရေတက်တမဟာခုနှစ်ရဲ့တက်မှုဒုတိယရေတက်ဘူချုပ်ကြီးဂျိုးဆက်အော်ကွိုင်ကိုလည်းယာရုကတာဝန်ကဖယ်ရှားခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းမှာလည်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာအမေရိကန်ဖြတ်သင်းမော် USS Fitzgerald နဲ့ကုန်တင်သင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရှေ့တက်သား9ဦးသေဆုံးခဲ့ရပါတယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာဒီကနေ့တနင်္လာနေ့ကားဘုံပောက်ကွဲတာကြောင့်လူ10ဦးတမနဲ့သေဆုံးပြီး28ဦးဒဏ်ရာရပါတယ်မြို့တော်ဘက်ဒက်ကရှီယာမွတ်စလင်တွေရဲ့ဆရာစီဒီအပိုင်းမှာပောက်ကွဲမှုဖြစ်တာပါထိခိုက်သေဆုံးသူတွေထဲမှာအီရက်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်ဘသူလက်ချက်ဆိုတာကိုတော့အခုထိမသိရသေးပါဘူးခင်ဗျာ
ဗီအမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီး Francis ကြွရောက်လာမှာပါ။မြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပုပ်ယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွချီမှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးရဲ့မြန်မာဘင်္ဂလားဒေ့ရှ်ခီးစဉ်ကိုတော့ဟိုလီစီပြန်ကြားရေးဌာနရဲ့ညွှန်ကြားရေးမှုကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ခဲ့ပါတယ်။နိုင်ငံအကြီးအကဲတွေခရီးယံခိုင်အုပ်တွေရဲ့ဖိတ်ကြားပင့်ဖိတ်ချက်ကိုပိုယဟန်မင်းကြီးလက်ခံရရှိခဲ့တာလို့လည်းပြောဆိုထားပါတယ်။ပိုယဟန်မင်းကြီး Francis ရဲ့မြန်မာနိုင်ငံဒေသစာရီခီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွချီမှာပါ။ဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့မြို့တော်ဓာကာကိုကြွချီမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်မောင်နှံဒေသတွင်ကျန်းပတ်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်နေသေးပါအကျန်းပတ်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရသာနောက်အကျန်းပတ်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ပြီးတပ်မတော်သားတအူးပျောက်ဆုံးနေပါတယ်အကျန်းပတ်သမားတွေကမောင်နှံမြို့တွင်မှလက်လုံပုံးတွေဖောက်ခွဲခြေရာတွေကိုမိရှို့တနတ်ဓာလနဲ့တွေအုံပြပြီးတိုက်ခိုက်ခဲ့တယ်လို့အစိုးရကသတင်းထုတ်ပါတယ်သတင်းထုတ်ပြန်ချက်အရမနေ့ကတည်းကထဲတွင်လုံခြုံရေးစခန်း6ခုကိုအကျန်းပတ်သမားအင်အားရာနဲ့ချီလာရောက်တိုက်ခိုက်ခဲ့တာကိုပြန်ပြီးတော့တိုက်ထုတ်ခဲ့ရပါတယ်ငရဲချောင်းကင်းစကန်မင်းခမောင်းရဲအောင်ချောင်းဝဇင်ပိုင်ညာချွတ်ပြင်းကင်းစကန်ကျောင်းတောင်ရဲစကန်တို့ကိုအကျံပတ်သမားအင်အားရာနဲ့ချီတိုက်ခိုက်ခဲ့ပြီးအပြန်လန်တိုက်ခိုက်မှုတွေအတွင်ကြီမျိုးစုံအတောင်60လှန်62ချောင်းတင်းစီရမိတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။နောက်ဒီမောင်တော်မျိုးရက်ွက်လေးတာယာကုန်းကြီးရွာတောင်ပြိုလဲဝဲကြီးရွာနေုံတောင်ကြီးရွာပြတ်သက်ကြီးရွာနန်းတရောင်ကြီးရွာတွေကိုအကျံပတ်သမားတွေဝိုင်းခဲ့တာမျိုးတချို့ကြီးရွာတွေကိုတိုက်ခိုက်ခဲ့တာမိရှူရာပစ္စည်းတွေဖျက်ဆီးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်မနေ့ကမောင်နှံဒေသတဝိုက်အကျံပတ်တိုက်ခိုက်မှုတွေကိုရှင်းလင်းမှုအတွင်းဒဏ်ရာရအမျိုးသမီးတဦးကိုလူညိုရေးတပ်ဖွဲ့တွေကကက်တင်ခဲ့ကြောင်းသတင်းထုတ်ပြန်ချက်ကဖော်ပြပါရယ်တေဆုံးဒဏ်ရာရမှုအရေးအတွက်ကိုတော့နောက်ထပ်ထုတ်ပြန်တာတွေမရှိသေးပါဘူးခင်ဗျာ
ဟင်းဖွန်နာအရှိဘက်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နယ်စပ်ဒေသကနေတပ်တွေကိုပြန်လည်ရုတ်သိမ်းမှုအတွက်နှစ်ဖက်သဘောတူညီချက်တွေရခဲ့ကြပါတယ်နှစ်ဖက်တန်တမန်တွေသတင်းဖတ်အတော်ကြားဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေတာကနေတပ်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းမှုနှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။တရုတ်တပ်ဖွဲ့ဝင်တွေကတော့အဲ့ဒီဒေတာတွေမှာဆက်ပြီးတော့ကင်းလက်ထားတွေလုံဆောင်နေမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။နေဆက်တမိုင်းကြောင်စီးမြင့်တွေအရနေမြေအချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်တရုတ်နိုင်ငံကအချုပ်အခြာပိုင်ခွင့်ကိုဆက်ပြီးတော့အသုံးချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမယ့်သတင်းပတ်အတွင်းတရုတ်နိုင်ငံမှာကျင်းပမယ့်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဘေကျင်းမြို့ကိုမသွားခင်ရက်ပိုင်းအလိုမှာအခုလိုကြေညာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ဒီခီးစဉ်မစတင်ခင်ဒီကိစ္စကိုဖြေရှင်းဖို့နှစ်နိုင်ငံစလုံးဖိအားပေးခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံကအငင်းပွားပွဲဘာသာရေးဂိုင်းတစ်ခုရဲ့ခေါင်းဆောင်ဂါမစ်ရမ်ရာဟင်စင်ကိုဂိုင်းဝင်အမျိုးသမီးနှစ်ဦးအပေါ်အတ္တမပြုကျင့်မှုနဲ့ထောင်ဒဏ်10နှစ်ပြည့်တန်ချမှတ်လိုက်ပါတယ်။မြောက်ပိုင်းဟာရနာပြည်နယ်ကရိုတက်မှာထိန်းသိမ်းထားတဲ့ဂူရုစင်ကိုပြည့်တန်ချမှတ်ဖို့အတွက်ဒီကနေ့တနင်္လာနေ့မှာတရားသူကြီးတဦးရဟတ်ရင်နဲ့တွေ့ခဲ့ရပါတယ်။ပြည့်တန်စီရင်ချက်မချခင်မှာမြို့နယ်အချင်းထောင်တဝိုက်ကိုလုံခြုံရေးတပ်ဖွဲ့ဝင်ရာနဲ့ GP ဝိုင်းရံပြီးလုံခြုံရေးအတားအဆီးတွေချထားခဲ့ပါတယ်။ရဲတွေကိုပြစ်ခွင့်အမိန့်ပေးထားသလိုစစ်တပ်ကိုလည်းအသင့်ပြင်ထားပါတယ်။လမ်းတွေကိုဝါကျိုးနဲ့တားထားသလို စစ်စေးကိတ်တင်မှာလဲစစ်သားတွေကိုတက်ချထားပါတယ်ဂရုစင်းကိုပြီးခဲ့တဲ့တောက်ကြောင်နေ့ကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်ရုံးရင်ဆန်ကပ်ဖြစ်ခဲ့ပြီးလူ38ဦးသေဆုံးခဲ့ရတဲ့အဖြစ်မျိုးထပ်မဖြစ်အောင်အခုလိုဆောင်ရွက်တာဖြစ်ပါတယ်ဂရုစင်းကိုကူးကက်သူတွေများလာတဲ့ဟာရနာနဲ့ပန်ဂျက်ပြည်နယ်တို့ကကျောင်းနေတဲ့ကောလိပ်တွေကိုလဲကြိုတင်ကာကွယ်တဲ့အနေနဲ့ပိတ်ထားခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အတီကုံအတွင်းမှာတော့ဂရုစင်ကိုကူးကက်သူတွေကအစိုးရစောက်အုံတွေကားတွေနဲ့ဘတ်ကားတွေကိုမိရှုခဲ့ကြပြီးသတင်းနောက်တွေနဲ့ရဲတွေကိုလည်းတိုက်ခတ်ခဲ့ကြပါသေးတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်တုန်းကလက်ပေးလက်ယူမှုနဲ့ထောင်ဒဏ်5နှစ်ချမှတ်ခံလိုက်ရတဲ့ Samsung Company ရဲ့ဒုတိယဥက္ကဋ္ဌ EJ Yan ရဲ့အမှုနဲ့ပတ်သက်ပြီးသူ့ရဲ့အကျိုးဆောင်ရှေ့နေကဒီကနေ့တနင်္လာနေ့မှာအယူခံတင်ပါတယ်မစ္စတာ E ကိုထောင်ဒဏ်ချမှတ်ခဲ့တဲ့ဆိုးဗဟိုခရိုင်တရားရုံးချုပ်မှာပဲအယူခံကိုရှောက်တာပါလပ်ပေးလက်ယူမှုကြောင့်မစ္စတာအီမာငွေရေးချေးရေးဆိုင်ရာရာဇဝတ်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းတရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပေမဲ့မစ္စတာအီကတော့သူ့ဘာမှအမှားအယွင်းမလုပ်ခဲ့ဘူးလို့ညှင်းဆိုထားပါတယ်။အသက်49နှစ်အရွယ်မစ္စတာအီဟာသမရဟောင်းပတ်ကွန်ဟေးနဲ့ယင်းနီးတဲ့မိတ်ဆွေတူဖြစ်တဲ့ချွိုင်းစွန်စေးပိုင်အဖွဲ့အစည်း၄ခုကိုဒေါ်လာ38သန်းလက်ငွေပေးခဲ့တယ်လို့တရားရုံးကပြောပါတယ်။အဲ့ဒီလိုလပ်ပေးလက်ယူလုပ်ခဲ့တဲ့ငွေတွေထဲမှာချွိုင်းရဲ့သမီးဖြစ်သူပိုင်နဲ့မြင်းစည်းတင်တဲ့လုပ်ငန်းအတွက်လဲဒေါ်လာ 6.4 သန်းလက်ငွေပေးခဲ့တာပါတယ်လို့တရားရုံးကပြောပါတယ်။တစ်ဆက်တည်းမှာပဲလက်စားမှုအရှုပ်တော်ပုံကြောင့်ဒီနှစ်အစောပိုင်းမှာယာရုကဖေရှားခံရတဲ့ Mrs. Park နဲ့သူမရဲ့မိတ်ဆွေ Chuan Nu နဲ့ပတ်သက်တဲ့အမှုတွေကိုလည်းတရားရုံးကစစ်ဆေးနေစေဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဆီးတစ်ခုမှာတနင်္ဂနွေနေ့ကအသေးခံကားဘုံးခွဲတိုက်ခတ်ခံရတာကြောင့်73ယောက်ထဲမှနေသေဆုံးပြီးအတော်များများဒဏ်ရာရပါတယ်။ Helmand ပြည်နယ်နဝခရိုင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာစစ်ရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံအာနာပိုင်တို့ကပြောပါတယ်။ထိခိုက်ဒဏ်ရာရသေဆုံးသွားသူအများစုကတော့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ရှင
်။သတင်းလာနေ့ညဖက်နောက်ဆုံးရသတင်းတွေကိုမတင်ငီထိုင်တဲ့ကိုအောင်တို့ကတင်ပြသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့၄ရက်မြောက်နေ့ထိဆက်လက်ဖြစ်ပွားနေပြီးဒီကနေ့ထိလည်းမောင်နှောမြောက်ပိုင်းမှာပြစ်ခတ်တာတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေလည်းထပ်မံသိရှောင်တာတွေရှိနေစေဖြစ်ပါတယ်။ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်နှောနဲ့ဘူးတိတော်မြို့နယ်ဘက်တွေမှာတကြောပြန်အကြမ်းဖက်တိုက်ခိုက်တာတွေဟာဒီလ25ရက်နေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းမောင်နှောဒေသဘက်မှာတိုက်ခိုက်တာတွေဟာဆက်လက်ဖြစ်ပွားနေပါတယ်။လက်တလောဖြစ်ပွားနေတဲ့အခြေအနေကိုမောင်နှောဒေသခံတယောက်ကအခုလိုပြောပါတယ်။
ကမ္ဘာတော်မြောက်ပိုင်းအခြေအနေမကောင်းဘူးကိုဗီဒီယိုဒီဒီကျင်းကဲကိုတိုက်ခိုက်နေကြရဒီမှာအခုဆိုရောင်ပွဲမှာတောက်ပစ်ဖြစ်နေတယ်တဲ့ဟောဒီဟာကပါမောင်တော်မြောက်ပိုင်းရညိုတော်ရဲ့ဒီတော့ငခုရရောင်ပွဲရဲ့အဲ့ဒီကမှဖြစ်နေတယ်ဒီနေ့ကလည်းချန်ပီယံမှာဖြစ်ခဲ့တယ်ဒီလိုဆုတ်သွားတယ်အဲ့လိုညရှိခဲ့တယ
်မောင်တော်မျိုးပေါ်မှာရောက်ရှိလာတဲ့တင်းဆောင်ပြည်သူတွေရဲ့အခြေအနေကိုလည်းအခုလိုပြောပါတယ
်မောင်တော်မျိုးသာသနာ့ဘိမ့်မယ်မှာဆိုရင်လူ600ကျော်တော့ပြီမနေ့က936ယောက်ညနေညနေကျတော့ပိုလာတယ်ပြီးတော့တခါကအိမ်မမမအိပ်ရလို့ဒီမှာလာရည်ကလူတွေလည်းရှိတယ်ပြီးတော့တခါကွယ်တော်ဝိမလာစာသင်ကျောင်းမှလည်းရှိတယ်အဲသူကလူတွေ1900ကျော်သူကဟိန္ဒူလူမျိုးတွေတို့ကြတယ်တော့ဒီလိုပါတော့ဝင်မောင်းတော်မျိုးလေးမှရက်ကွက်မှရှိတယ်သူကတော့ကျွန်တော်လူကြီးရဲ့တိကျမသိဘူးအဲဒီမှာလည်းရှင်း5ရက်နေပေါ့ဖြည့်ဖြည့်နေတယ်လူတွေထောင်းရှိတယ
်လုံကျွေးအခြေအနေနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ်
ရဲလုံးကျော်နေမလောက်တော့ဘူးတက်တာလက်ကြည့်ပြရတယ်ဒီအခုလက်တက်ဝက်ကြည့်နေပြီလေရဲတွေနဲ့သူကလူအောင်များတာကိုလူကထောက်ရှိတာကိုလေ
မောင်တော်မျိုးကဒေသခံပြည်သူတွေဟာဘူတိတော်မျိုးကိုတင်းချောင်တာတွေလည်းရှိနေပါတဲ့ဘူတိတော်မျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေသူဦးတန်းနိုင်ကသူတို့မျိုးကိုတင်းချောင်ပြည်သူ1000ကျော်လောက်ရောက်ရှိနေကြောင်းပြောပါတဲ့
1200ကျော်နေပါပြီဘူတိတော်မျိုးအဓိကလာတော့ကျွန်တော်တို့မောင်တော်နေဘက်ကလာတယ်ကျွန်တော်တို့ဘူတိတော်နေဘက်ကလာတယ်တော်တော့ရှာလောက်ရှိမယ်လောလောဆယ်ဘူးတိတော်ဟော400လောက်ရှိမယ်ကျွန်နေရဖုန်းကြီးရောက်နေပါနေရရှာတတ်ပြည့်တယ်စားရင်နေကျွန်တော်တို့လူမှုအပွေစင်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့သူတို့ကိုနေရရှာတတ်ပြီးတော့စားရင်နေရောနေရောပေါင်းပြီးတော့ကျွန်တော်တို့လုံးနေကြတယ်အဲအကျဲပဲတိုက်ခိုက်တော့ဘူးတိတော်မျိုးနေမှာဒီနေ့တော့မကြဘူးမနေကတည်းရှိသေးတယ်ဘူးလေဘူးတိတော်ကနေပြီးတော့မောင်တော်ကနေပြီးတော့စစ်တွေကိုစော်ရတဲ့လူတွေလည်းအများကြီးပါပဲ
ဘူဒီတောင်ကနေစစ်တွေဘက်ကိုတရက်တရက်ကိုလူ4-500လောက်ထွက်သွားနေကြောင်းလည်းပြောဆိုပါတယ်။မောင်တော်ဘူဒီတောင်ကနောက်ဆုံးအခြေအနေကိုတက်ဆိုင်ရဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မအားလက်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။အကြမ်းဖက်တိုက်ခိုက်မှုတွေကနေတင်းလျှောက်နေတဲ့ပြည်သူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့အဖွဲ့ကတနင်္ဂနွေနေ့ကထောက်ပံ့ရေးပစ္စည်းတွေပေးပို့ခဲ့တယ်လို့ဒီကနေ့မှလည်းဘူးဒီတော်မောင်တော်မြို့မှာရှိနေစေဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့နိုင်ငံတော်အတိုင်ပင်ခံရုံးကအစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားတွေကမောင်တော်ကိုစနစ်တကျဖျက်ဆီးဖို့လှုံ့ဆော်နေပြီးလက်လုပ်ဘုံတွေနဲ့တိုက်ခိုက်တာတနက်နဲ့ပြစ်ခတ်တာတွေရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒူလာဝကမှု2ဦးကြာဆုံးပြီးလက်နက်ငယ်6လက်ဆုံးရှုံးခဲ့တယ်လို့အကြမ်းဖက်သမားတေဆုံးသူ59ယောက်နဲ့ဖမ်းဆီး1ယောက်ရှိကြောင်းကနဦးသတင်းထုတ်ပြန်ခဲ့ပါတယ်။26ရက်နေ့မှာတော့ဟိန္ဒူဘာသာဝင်6ဦးကိုအကြမ်းဖက်သမားတွေကတပ်ဖြတ်ခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမှာအခြေအနေတွေရှုပ်ထွေးနေတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေဒေသခံပြည်သူတွေနဲ့အကြမ်းဖက်သမားတွေထိခိုက်သေးဆုံးမှုသတင်းတွေကိုအတိအကျမရရှိသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဦးတောင်းထွန်းနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့ပြင်ဆင်ထားသလိုရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းသတင်းမီဒီယာတွေကိုတွားရောက်ဖို့အတွက်အစိုးရကစီစဉ်နေပါတယ်။
ဩဂုတ်လ25ရက်နေ့ကစတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံရခိုင်လူမျိုးဒုက္ခသည်တွေအနီးအနားကမြို့တွေကိုထွက်ပြေးသိမ်းရှောင်နေကြရသလိုပဲဒေသရင်းစစ်ဆင်ရေးတွေကြောင့်စိုးရိမ်ပြီးတော့ဒေသရင်းကမွတ်စလင်အတော်များများလည်းတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်မှုတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ရှားဆောင်တပ်ကနေဆက်မှာစောင့်ကြည့်ပြီးဒီဒုက္ခသည်တွေကိုမြန်မာပြည်ဖက်လက်ပြန်ခိုင်းနေတယ်ဆိုပေမဲ့ဒုက္ခသည်2000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်ရှိခဲ့တယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်ရှင်။အခုတော့ပိုဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းဆက်လက်တင်ပြပါမယ်။ပိုဟန်မင်းကြီးဖရန်စစ်ရဲ့နိုဝင်ဘာလ29ရက်နေ့မှာစတင်မဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့မရှိသလိုရခိုင်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ဝင်ရောက်ဆွေးနွေးဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးလို့ပိုဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါရယ်။မမမြင့်ခိုင်ကတင်ပြချပါရယ်ရှင်။
ပိုယဟန်မင်းကြီးဖရန်စစ်ဟာလာမယ့်နိုဝင်ဘာ29ရက်နေ့မှာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်ကိုစတင်မှာဖြစ်ပြီးခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့ပြည်သူတွေလူငယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ပိုယဟန်မင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးဖို့မရှိဘူးလို့ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ပြောခွင့်ရဖုန်းတော်ကြီးမာရီယာနိုစိုးနိုင်ကပြောပါတယ်
။ကျွန်တော်လည်းလက်ထင်တာတော့ပိုယန်မင်းကြီးကတော့အဲ့ဒီဒီတေးတော့သူဆွေးနွေးမှာမဟုတ်ပါဘူး။ဘုရားရှင်လည်းဒီနိုင်ငံတစ်ခုရဲ့အနေအထားတွေကိုလည်းသူဝင်ဆွတ်ဖက်ခြင်းတော့မရှိဘူး။ဟုတ်ဝင်ဆွတ်ဖက်ခြင်းလည်းဒီလုံးလည်းလည်းမရှိဘူး။အဲ့လိုလုံးလည်းမရှိတဲ့အကြောင်းလို့ပေါ့နော်။အဲ့တော့ဒီအခြေအနေတစ်ခုမှာဒီသူကဧည့်သည်ဖြစ်နေလာတာဘူး။အင်းရှင်စိတ်ကတိကောင်ဖြစ်နေတဲ့စကားမျိုးလည်းသူပြောမှာမဟုတ်ဘူး။ကျွန်တော်အင်းရှင်ကိုပူတော့အားရရှိတဲ့စကားမျိုးခွန်အားတက်စေတဲ့စကားမျိုးပဲသူပြောပါလိမ့်မယ်။အင်းရှင်ကိုစိတ်ကတိကောင်ဖြစ်နေတဲ့စကားမျိုးတော့သူမပြောပါဘူး
။မြမအစိုးရရဲ့ရခိုင်အရေးဖြည့်ရှင်းဆောင်ရွက်မှုတွေအပေါ်မှာလည်းပုံရဟန်းမင်းကြီးအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်။လူသားတွေအကြားမှာငြင်းချမ်းမှုနဲ့ချစ်ခင်ယဉ်ကျေးမှုတွေတိုးပွားလာဖို့ရည်ရွယ်ပြီးလာရောက်မယ်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးတွေကလိုက်လိုက်လဲလဲကြိုဆိုကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်။လက်ရှိမြန်မာပြည်မှာရခိုင်ပြည်နယ်ပြဿနာနဲ့ဆက်စပ်ပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိပေမဲ့လည်းပိုယဟန်မင်းကြီးဖရန်စစ်အနေနဲ့မြန်မာပြည်ကိုချွတ်ချီလာမှာဖြစ်တယ်လို့ဖုန်းတော်ကြီးစိုးနိုင်ကပြောပါတယ
်။ဒီလုံခြုံရေး concern ကတော့အားလုံးလို့မှရှိတာပေါ့လေနော်။ဒါပေမဲ့ဒီပိုယန်မီးလေးလေးကတော့သူအီဂျစ်ပြည်လည်းသွားခဲ့ပြီးပြီသူစိန်ခေါ်နဲ့ကြားတဲ့သူသွားခဲ့တယ်နောက်ဘလို့ရှင်တခါအစ္စရေးလည်းသူသွားတယ်နောက်ပါလက်စတိုင်းလည်းသူသွားတယ်ဆိုတော့ဒီတိခိုက်မှုကပေါ့နော်ကျွန်တော်တို့အများကြီးမီဒီယာတွေကအများတန်းတွဲပြီးပြောတာပါလဲဆိုရှင်ပိုယန်မီးနဲ့ဟိုဒီရခိုင်ရေးနဲ့ဟိုအများတန်းတွဲတွဲပြီးပြောလို့ရှိရင်ဟိုတွဲပြောပြီးဆိုရဲဟိုဒီပို့ကအင်မမရေးပါလို့ပေါ့အဲ့လိုအားကိုးကြည့်လို့ပြောကြတာဖြစ်မယ်ဒါပေမဲ့လို့လေဒီရန်မင်းကြီးကတော့ဟိုဒီနိုင်ငံရဲ့ဒီ policy ဒီနိုင်ငံရဲ့အစိုးရဘက်သူအဓိကသူထောက်ခံသွားမှာကျွန်တော်လည်းလွယ်ယုံကြည်ပါတ
ယ်ပိုယဟန်မင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်တာဟာမြန်မာပြည်အတွက်လည်းအကောင်းဘက်ကိုဥတည်စေမဲ့အကျိုးသက်ရောက်မှုမျိုးရှိစေတယ်လို့သူကဆိုပါတယ်ပိုယဟန်မင်းကြီးဖရန်စစ်ဟာသူ့ရဲ့၄ရက်ကြာမြန်မာပြည်ခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုဆက်ပြီးကြွားချီมาဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးဟာခရစ်ယာန်ဘာသာဝင်ကိုးကွယ်တဲ့လူဦးရေတိတ်မများပေမဲ့လည်းပိုယဟန်မင်းကြီးအာယုံဆိုင်တဲ့နိုင်ငံတွေထဲမှာပါဝင်ပြီးဒီနိုင်ငံစလုံးမှာပထမဆုံးကာဒီနယ်ဖုန်းတော်ကြီးတွေကိုပုပ်ယဟန်မင်းကြီးကခန့်အပ်ထားပြီးဖြစ်ပါတယ် ဒါအပြင်ဒီနိုင်ငံစလုံးဟာပုံရဟန်းမင်းကြီးပြောဆိုထားမှုတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်လူနည်းစုတွေရှိနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ပုတ်ရဟန်းမင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့လည်းထုတ်ဖော်ပြောဆိုခဲ့ပူတာတွေရှိပါတယ်ရှင်
။ပုတ်ရဟန်းမင်းကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့မမမြင့်ခိုင်ကမေးမြန်းတင်ပြသွားတာပါ။အခုတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းတပုတ်ကိုဆက်လက်တင်ပြလိုပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသမှာလှတ်တလောဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးခင်ရီကိုတော်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရဲ့ရှင်
။မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့ပြဿနာပေါ့နော်။ရခိုင်ပြည်နယ်မှာပြဿနာတွေဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဦးခင်ရဲ့ဟိုရေဘူးရအမြင်လေးပေါ့နော်။အဲ့ဒါလေးနည်းနည်းပြောပြပေးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ဒီရခိုင်ပြဿနာဖြစ်ခဲ့တာဟိုတမိုင်းဆင်ဆက်ဖြစ်ခဲ့တဲ့ကိစ္စပေါ့။အနည်းဆုံးပြောရင်အရင်ဆိုးကလက်ထက်တမိုင်းဥသိစိန်လက်ထက်တော့2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျ။
ဟ
ိုမေနဲ့ဂျော်မာတကဖြစ်တဲ့အောက်တိုဘာတကဖြစ်တယ်။အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားသခိုင်းတိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တက်ပေါ့။အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြတော့ဒီလိုလူမျိုးစုချင်းရံဖြစ်တဲ့ပြဿနာမဟုတ်တော့ဘူ
း။
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စခန်းသိမ်းတိုက်ပွဲနေပြည်သိမ်းတိုက်ပွဲနေမျိုးတစ်ခုကိုသိမ်းပိုက်လို့ရွေးချင်တဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာကျခင်ဟိုက်တဲ့ပူလို့ရှုပ်ထွေးတယ်နည်းနည်းတယ
်
တတိချာကြာနာပလဲချပြီးရှင်းရမယ့်ဟာမျိုးလို့ဒီလိုအကြမ်းပြန်တုံ့တက်ရပါဘူ
းဟုတ်ကဲ့ပါအခုနောက်ကြောင်းကိုပြန်မလှည့်ခင်ပေါ့နော်အခုရခိုင်မှာဖြစ်ပွားနေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်ရှိအစိုးရရဲ့ကင်ကြယ်ပုံနဲ့ပတ်သက်ပြီးတော့ဟိုအခုဟိုအတိုက်ခံအဖွဲ့အနေနဲ့ရှိတဲ့အချိန်ပေါ့နော်အတိုက်ခံဖွဲ့နေတာဘယ်လိုမြင်ပါသလဲလက်ရှိအစိုးရရဲ့လုပ်ကိုင်ဆောင်ရွက်နေပုံလဲ
အဲသူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်ဥပမာဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီနေကြားဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်းနှစ်ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုတုံ့တက်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူဒီစခန်း3ခုကတနရာစီမှာရှိတဲ့စခန်း3ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဟိုစစ်စခန်းနဲ့ပြောရင်တော့အချိန်ငိုက်လူငိုက်ယူပြီးတော့ money attack လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတို့နော်ဟိုကျွန်တော်တို့ဆက်သွေးနှမ်းချောင်းတွေကိုပံပိုးတာတို့ဒါဒီစစ်စင်စနစ်တရားတာမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်သက်ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးသပ်တယ်နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေအားတဲ့ကျွန်တော်တို့ RSO ကိုအခြေခံတဲ့အကွာမှုမူကြဟစ်တင်အဖွဲ့ဖြစ်တယ်ဒါတက်ခိုင်ရေးအဖွဲ့အဲ့ဒီအဖွဲ့ကိုအထောက်အကူပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လည်းရှိတယ်ဒီနှစ်အဖွဲ့ပေါင်းပြီးတော့ဒီ2019အဲကျွန်တော်တင်တဲ့ဩဂုတ်လ29ရက်နေ့မှာထင်ပါလေဆိုတော့ဒီအာရကန်ရိုဟင်ဂျာ Salvation Army ဆိုတော့အာမေတစ်ခုဖွဲ့လိုက်တယ်ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘူးဆိုတော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီဇာတိကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှန်း6လတက်တဲ့အချမ်းဖက်တင်းနှန်းဟိုကျွန်တော်တို့ဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အချမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်လ်ဂျီယမ်မှာခြေဆိုင်တဲ့ ICJ အဖွဲ့ရှိပါတယ်အဲ့ဒီဖွဲ့ရဲ့တွစ်ဆုံမေးမြန်းကမှလည်းတို့ကအကြမ်းဖက်ပွဲတွေနဲ့ခြေဆက်ပါတယ်လို့ပြောတယ်နောက်တစ်ခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအကြမ်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးကျွန်တော်ဖတ်လိုက်ရတယ်အဲ့တော့သူကဒီအရှိလက်ပိုင်းမှာရှိတဲ့အကြမ်းဖက်အဖွဲ့စီကအဖွဲ့ဝင်တယောက်ဖြစ်တယ်ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကနေလို့ထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့တို့ဖွဲ့ပြိုကွဲနေတယ်ရှိတာရှာကိုခြေကုတ်အစ်ယူတယ
်
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင
်း
ကျွန်းဒေသကိုသူတို့က
ချင်းချင်းနဲ့မြင်နေရတယ်
ဟုတ်ကဲ့သဘောကျတယ်အဲ့တော့ဗမာပြူလည်းသူတို့ဟိုဖြစ်တယ်ဆိုတော့ဒါဒီဆက်ဆက်လိုက်တဲ့ခါကျတော့ဒါဟာ terrorist ဖြစ်တယ
်
ဒါအကြမ်းဖက်ဖြစ်တယ်ဒါလို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တည်ဆဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇူလိုင်လ4ရက်နေ့ကပြန်တော့အဲ့ဒါနဲ့အရေးယူပေးပါလို့ပြောတာကိုးလာကြသွားတယ်ခင်ဗျာ
ကိ
ုးလာကြသွားတယ်ကျွန်တော်တို့ပြောခဲ့တာကဟို2016အောက်တိုဘာလကပြောခဲ့တာပေါ့အခုကျွန်တော်25ရက်တည်းထင်ပါလေနော်ဟို2019ဟိုအောက်လ25ရက်နေ့ရှိကူလာကြမှာဆိုတော့နောက်ကြတယ်အဲ့တော့တုံ့ပြန်ချက်တည်းဟာနေတယ်လို့ကျွန်တော်တို့ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးတတ်တယ်ဆိုတဲ့အခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြာကြာနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးတတ်ပါတယ
်
နောက်တတိယအချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမဟုတ်နော်ကိုလူမျိုးဟိုမဟုတ်ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံသင့်တယ
်
ဆိုဒီလိုလက်မခံခဲ့လို့ဒါရီကနောက်ကျတော့ကျွန်တော်ခုမှစိုးကျမှုတွေဖြစ်တယ်ဟုတ်ကဲ့အဓိကတော့ဒီ၃ချက်ပါခင်ဗျာ၃ချက်ဟုတ်
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးခင်ကြီးကိုတော်ခင်မျိုးသက်ကတွေ့ဆုံမေးမြန်းတော်တာပါ။အခုတော့အမေရိကန်ပြည်ထောင်စုမှရေးကြီးရေရှမ်းမှုကြောင့်ဒေသခံမြန်မာတွေရဲ့အခြေအနေကိုတင်ပြပါမယ်။ဟာဗေးဆိုင်ကလုန်းမုန်တိုင်းကြောင့် Texas ပြည်နယ် Houston မြို့နားတဝိုက်နေထိုင်ကြတဲ့မြန်မာဒေသခံတချို့ရေဘေးတင်ပြီးတော့ Austin မြို့မှာရှိတဲ့တီတကူဗုဒ္ဓဝိဟာရအကြောင်းတိုက်မှာခိုလုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့တီတာဗုဒ္ဓဝိဟာရအကြောင်းတိုက်ကဒေါက်တာဦးတစ္ဆာညာနာကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ Texas ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းကပဲဒီ Harvey Hurricane မုန်တိုင်းဝင်သွားပြီးတော့ဒီမျိုးတွေတော်တော်များများလေဒီမုန်တိုင်းနဲ့ခံရပြီးတော့ဒီမုန်တိုင်းနဲ့ခံလိုက်ရတဲ့ဗမာတွေကိုလည်းဒီအရှင်ဖျားတို့ဒီကြောင်းကနေပြီးတော့အကူအညီပေးနေတယ်လို့သိရပါတယ်ဘလို့အကူအညီတွေပေးနေတာပါလဲဖေဟာ
အဲဒီမှာတော့တခါကြီးဒီဟိုဘောဦးဇင်းတို့တီကူဗောဓဝိရမှာတော့အခုလောလောဆယ်တော့38ယောက်ကျန်သေးတယ်38ယောက်ကိုသူဒီမှာတော့ဦးဇင်းတို့နေစရာတွေပေးတယ်ပေါ့နေစရာပေးတယ်သူတို့စားစရာတွေအတွက်အကုန်လုံးစီစဉ်ပေးထားတယ်တီကူဆရာတော်ကြီးကလည်းပဲဒီမုန်တိုင်းနဲ့ခံတဲ့အဝါတွေကိုလာပြီးတော့ရှောင်တဲ့မြန်မာပြည်သူပြည်သားတွေကိုအကုန်လုံးဆက်ဆက်ရရကူးဆိုင်ပြီးတော့ဆောင်ရှားဖို့ဖုံးဆက်ပြီးတော့မိန့်တော်မူတဲ့အတွက်ဦးဇင်းတို့အကုန်လုံးဆက်ဆက်ရရသူတို့လိုအပ်တာမှန်သမျှအကုန်လုံးပြည့်စည်ပေးနေပါတယ်တခါကြီ
းဒီမှာအရှင်ဖျားတို့အကြောင်းကအော့စတင်မှာနော
်အော့စတင်မှာပါတခါကြီးဟုတ်အော့စတင်တက်ဆက်ပြည်နယ်ရဲ့မြို့တော်ပေါ့အော့စတင်မှာရှိတဲ့တီတကူဗုဒ္ဓဝိဟာရမှာပါတခါကြီ
းဒီမှာအခုဒီအကူအညီပေးနေတဲ့လူတွေကဒီဘယ်မျိုးတွေကလာတာပါလဲဖေဟာ
ဒီမျိုးတွေကတခါကြီးစတန်အဲကန်ယူတန်းဧရိယာကပေါ့လာပါကာလို့ခေါ်တယ် PORT LAPACA ပေါ့လာပါကာမျိုးရယ်ပြီးတော့ Corpus Christi ဆိုတဲ့မျိုးတွေရယ်အဲဧရိယာတွေကလာကြတာပါ
မုံတိုင်းအဓိကဒီဝင်တိုက်ွားတဲ့ဒီနေရာတွေလို့ပြောရမှာပေါ့
မုံတိုင်းဟုတ်တယ်တခါကြီးမုံတိုင်းအဓိကနေရာတွေမုံတိုင်းဝင်မယ်ဆိုတော့တခါကြီးကအစိုးရကနေပြီးတော့သူတို့ကြီးညာတယ်ပေါ့ဒီဧရိယာဒီမျိုးတွေကတော့ဒီမုန်တိုင်းတံကိုဒါအဓိကခံရမယ်ချောင်းချောင်းကြမုန်တိုင်းတံချောင်းကြပါဆိုတော့ဒါသူတို့အကုန်လုံးလာကြတာတခါကြီးဟိုကလေးတွေရောအကုန်လုံးဟွာတွေရောဗာတွေရောဆို38ယောက်ဦးဇင်းတို့ကြောင်းမှလာပြီးတော့ချောင်းနေကြတာတောက်ကြနေညကလေးကရောက်နေကြတာပ
ါအခုဟိုအဲ့ဒီမှာမုန်တိုင်းအခြေအနေဒီကယ်ဆယ်ရေးအခြေအနေတွေကရောဘယ်လိုရှိပါလဲဗ
ျမုန်တိုင်းအခြေအနေကတော့ခုကတော့ဟိုဟာကောင်းသွားပါပြီတခါကြီးဒါပေမဲ့လို့ဒီမုန်တိုင်းကြောင်းမလို့မိုးလေးတွေဒီနေ့ပါဆိုရင်မိုးနည်းနည်းရွာမယ်လေနည်းနည်းတိုက်မယ်ဒီလောက်ပဲကြံတော့တယ်တခါကြီးတို့ရင်ကြအဆင့်ကိုတော့မရှိတော့ပါဘူ
းဒီမှာအဲနောက်တစ်ခုကဒီမုန်တိုင်းတန်ခံလိုက်ရတဲ့သူတွေကိုရောဒီတက်ဆက်စ်ဒီပြည်နယ်အစိုးရတို့အမေရိကန်အစိုးရတို့ကဘယ်လိုမျိုးအကူအညီတွေပေးနေပါလဲခင်ဗျာ
အဲသူတို့ကတော့သူတို့အစီအစဉ်နဲ့သူတို့အစိုးရအစီအစဉ်နဲ့သူတို့ပေးလိမ့်မယ်ထင်တယ်ဦးဇင်းတို့ဒီမှာကတော့ဒါဦးဇင်းတို့ဒီမြန်မာဖုန်းတို့ကြီးကြောင်းလဲရှိတဲ့အတွက်ဒီဦးဇင်းတို့ကိုဆက်သွယ်ပြီးတော့ဒီမှာရှောင်လို့ရလားဆိုတော့ရှောင်လို့ရတယ်ဆိုပြီးတော့ဟိုပြောတဲ့အတွက်ဒါသူတို့ဒီမှာလာပြီးတော့ရှောင်နေကြတာပေါ့တခါကြီးဆိုရကလည်းသူ့အနေနဲ့သူစီစဉ်နေအကုန်လုံးလုပ်ပြီးတော့ပေးထားတာတွေရှိပါတယ်ဒါပေမဲ့လို့လေဒီဦးဇင်းတို့မြန်မာပြည်သူတွေဆိုတော့ဒီမှာဖုန်ကြီးကြောင်းမှလာပြီးတော့အေးအေးဆေးဆေးသူတို့တောက်ကြနေကြတဲ့ဟာလာပြီးတော့ရှောင်ကြတာပါ
ဆိုတော့
ဒါကြောင့်မို့လို့လည်းပဲဒီဦးဇင်းတို့မုံတိုင်းနဲ့ပတ်သက်လို့ကတော့အသေးပြောက်ကစင်းရလောလောဆယ်တော့တယောက်ပဲရှိတယ်လို့ဦးဇင်းတို့သတင်းရတယ်တခါကြီး
ဦးဇင်းတို့ကြောင်းမှာကမြန်မာတွေကြီးပဲလာဖေရတခြားလူမျိုးတွေရောလာပြီးတော့ဟိုအကူအညီတောင်းတာမျိုးရောရှိပါလား
အဲတခြားလူမျိုးတွေတော့အခုချိန်ထိတော့မရှိသေးဘူးတခါကြီးလောလောဆယ်ဦးဇင်းတို့ကြောင်းမှာရောက်နေတဲ့ဒီမုံတိုင်းရှောင်ပြည်သူတွေကတော့မြန်မာတွေပဲများပါတယ်မြန်မာတွေဟိုကရင်အဓိကတော့အများစုကတော့ကရင်တွေပေါ့နော်ကရင်လူမျိုးတွေများတယ
်တင်မဖေရဦးတင်ပါတယ်ဖေရကျေးဇူးတင်ပါတယ်ဖေရ
ဟုတ်တခါကြီးဟုတ်ဝမ်းသာပါ
တီတကူဗုဒ္ဓဝိဟာရကျောင်းတိုက်ကဒေါက်တာဦးတစ္ဆာညာနာကိုကိုရန်နိုင်ကဆက်သွယ်မေးမြန်းသွားတာပါရှင်။ PO မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအသံ TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလာနာဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာကြားဖို့ရှိတာကတော့
အဝင်းကျင်တပီလေးထဲမှာပဲကိုကရှိနေနေတဲ့စာမလေးများများဖတ်ပါပြီးဘာတွေဖြစ်ပြနေလဲဟာဒီဝဲဟာကိုလည်းအများတန်းကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီကနေတဆင့်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတဲ့ကိုရဲ့ networking တွေကိုလည်း
Full Pride ပညာသင်ဆုရရှိပြီးတော့အမေရိကန်နိုင်ငံမှာမဟာဘွဲ့တင်ယူနေတဲ့မတ်ချယ်ရီနိုင်ရဲ့အမြင့်ကိုကြားကြရမှာပါအခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်ဆေးဝါးရောင်းချသူတွေကိုထိရောက်စွာအရေးယူရာလိုင်စင်သိမ်းတာတွေလှုပ်ဆောင်ဖို့ FDA ကစီစဉ်နေပါတယ်ဒီတဲ့မှာစီးပွားရေးကဏ္ဍမှာတော့အများပြည်သူလိုအပ်တဲ့ဆေးဝါးတွေကိုအစိုးရကဘလို့အစားထိုးရောင်းချဖို့စီစဉ်ထားတယ်လဲဆိုတာကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးအပိုင်းနဲ့အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်အနာဝိုင်းဘက်ကလိုင်စင်မရှိဘဲဆေးဝါးတွေကိုတရားမဝင်ရောင်းချသူတွေကိုအပြစ်ပေးအရေးယူတယ်ဆိုပေမဲ့မြန်မာပြည်သူအများစုဟာအတုပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်ဒီဆေးဝါးတွေအပေါ်အများစုအမိခိုးအားထားနေကြရတာကြောင့်အဲ့ဒီဆေးဆိုင်တွေမရှိတော့ရင်ပြည်သူတွေဒုက္ခရောက်ကြရမှာဖြစ်ပါတယ်ဒါကြောင့်လဲအဲ့ဒီဆိုင်တွေကိုဥပဒေနဲ့အညီပိတ်ပစ်တာဆေးဝါးအတုတွေကိုတင်းဆေးတာတွေလှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီနေရာမှာအစားထိုးရောင်းချနိုင်မဲ့နည်းလမ်းကိုတစ်ပြိုင်တည်းစဉ်းစားဖို့လိုအပ်တယ်ဆိုတာကိုအာဏာပိုင်တွေဘက်ကသဘောပေါက်ထားကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ်
ဒါကသူကတွဲလာမယ့်ကိစ္စပါပဲဆရာရင်ဟိုခေါင်းနဲ့ပန်းလို့ပါပဲဆရာတွဲလာမယ့်ကိစ္စဖြစ်ပါလေအဲ့တော့ကျွန်တော်တို့နံပါတ်၁ကတော့ culture ပြောက်အောင်ကျွန်တော်ကပညာပေးရကိုတော်တော်လုပ်ရပါလေပြည်သူထဲမှာသူ culture ကတမတော်ကြီးဒေါက်တာဇော်တန်းထွန်းဆိုတာကျွန်တော်တို့ဒီရန်ကုန်ပြည်သူ့ဆေးရုံက11တွဲက professor ပါခဲ့သူအင်မတန်မှဒီဆေးဝါးအတူကိစ္စတွေကိုသူအလွန်စိတ်ဝင်စားတယ်အဲ့သူပြောသွားတဲ့ဟာလေးတခုကျွန်တော်တရားမှတ်တာဗျဆက်ဆေးကိစ္စတွေဟာတဲ့ရင်ကျင်းမှုတစ်ဖွဲ့တော်ဖြစ်နေပါလေတဲ့ဒီဆက်စီရင်ကျင်းမှုလို့ပြောရင်ရပါလေတဲ့ကျွန်တော်တို့နောင်တက်လာမယ့်ဆံဝင်လေးကြီးဟောက်ဆာလေးမျိုးပင်ကြတဲ့အခါမှာကျွန်တော်ရာဇဝင်မိတာအစဆက်စီသုံးဆွဲပါသလားဆိုတာကိုမိပါဆိုပြီးတော့ညွန်ကြားတင်ကြလာတဲ့အစီအမျိုးဖြစ်ပါလေဆိုတော့ကျွန်တော်တစ်ဖက်ကလည်းဝမ်းသာတယ်တစ်ဖက်ကလည်းစိတ်မကောင်းဘူးဆရာအဲ့တစ်ဖက်ကဒါကြီးကလောက်တောင်လက်ရှာနေပါသလားတစ်ဖက်ကလည်းပဲအာဒါရီယာဝယ်ရနေစီရလာပြီတိတ်ကောင်းနေဆိုကျွန်တော်ဝင်သားတာပေါ့ဆရာရေ
မြန်မာနိုင်ငံအတွက်အများပြည်သူအတွက်လုံလောက်တဲ့ဆေးဝါးကိုထုတ်လုပ်ပေးနိုင်ခြင်းမရှိတာကြောင့်ပြည်ပကနေအများစုကိုတင်သွင်းရတာဖြစ်ပါတယ်ဒါကြောင့်လဲအများပြည်သူအတွက်လိုအပ်တဲ့ဆေးဝါးတွေလုံလုံလောက်လောက်ရရှိနိုင်အောင်အဆင့်30ဆင့်ပိုင်းခြားပြီးလှုပ်ဆောင်နေတာမှာပထမအဆင့်အနေနဲ့တရားဝင်တင်သွင်းလာတဲ့ဆေးဝါးတွေမြန်မြန်တင်သွင်းလို့ရနိုင်ရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ
်အစားထိုးဖို့ဆေးကိစ္စလေးကိုကျွန်တော်ကဒီဆရာကျွန်တော်အချင်းချုပ်ပြီးတော့တင်ပြပေးပါမယ်။အဲ့ဒါကဘာလဲဆိုတော့နံပါတ်1ကကျွန်တော်တိုင်းမှာ 80% တချို့လဲ 90% ပြောတယ်။ဒါပေမဲ့ကျွန်တော် data တွေကတော့ 80% ဆွန်းဆွန်းပေါ့။အဲ့ဒါကျွန်တော် input tech track တွေကိုတွန်းရတယ်ဆရာ။ကျွန်တော်ရှိမှာဟိုမာအိန္ဒိယအတွင်းနဲ့ထိုင်းအတွင်းနဲ့နောက်တစ်ခါကျွန်တော်တို့ UBI အတွင်းနဲ့တချို့ brand tech တွေကတော့ west cap တွင်နဲ့ဒီတိုင်းပြည်တော်တော်များများနဲ့ကျွန်တော်က 80% ကျော်တော့ကိုတွန်းရပါတယ်ဆရာ။ဒါတရားဝင် official တွင်းနဲ့ကောင်းလေးပါအဲ့ဒါကကျွန်တော် CEO FDO ဖြတ်တဲ့တွေ့ကြုံသူတို့ကတော့ screen ဖြစ်တော့ဆေးဖြစ်တာပေါ့ဆရာရေတို့တော့အဲ့ဒါနဲ့တင်မလုံလောက်ပြီးတဲ့အတွက်ကြောင့်ကျွန်တော်ဒီနေဆက်ဒီကျွန်တော်တိုင်းပြည်ရဲ့အထောက်တညာပုံမျိုးပြောရမယ်ဒီငင်းချင်းရဲ့ဆက်နွယ်နေတဲ့နေဆက်ကိဒီဒီယာနေပြီးတော့မှသူ့အဖွဲ့အစည်းဒီဒီယာနေ pass ထုတ်တဲ့ဟာတွေရတယ်ပဲရှိနေတယ်ဆရာ ဟိုဒီကုလကလည်းမကောင်းတဲ့စီရီယာဝင်တဲ့လမ်းကြောင်းတွေရတော့အိတ်ကကဘူးများပါတယ်အမှန်တိုင်းဝင်ခိုင်းဒီတရားဝင်ဝင်လာတဲ့ဟာတွေရတော့စကရင်ဖြစ်သွားတဲ့အတွက်ကြောင့်ဆစ်ဖြစ်သွားပါတယ်အဲ့တော့ဒါတွေကမားကတ်မှာမားကတ်နစ်ပေါ့တော်ဖြစ်နေပါတယ်ဖြစ်တော့ကျွန်တော်ကဒါတွေကိုပို့ပြီးတော့များများစားစားသွင်းနိုင်ဖို့ကျွန်တော်အဖီရလည်းပဲပို့ပြီးလုပ်ငန်းတွေကိုတက်တက်စစ်ပေးဖို့ထောက်ခ တရားဝင်လမ်းကြောင်းနေပြီးတော့ကောင်းတဲ့စီစီများများရအောင်ကျွန်တော်တစ်ဖက်ကလုပ်နေပါတယ်ဆရာရှင်းပြချင်တာလေအဲ့မှာတစ်ပ
ါဒုတိယအဆင့်အနေနဲ့ကတော့ပြည်တွင်းပြည့်အစည်းအဝေးတွေထုတ်လွှင့်နိုင်ရေးအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီ FDA ကဆောင်ရွက်နေတယ်လို့ဆိုပါတယ
်နံပါတ်2ကတော့ကျွန်တော်တို့ဒီ local products တွေကျွန်တော်တိုင်းပြည်မှာ pharmaceutical plant ဆိုတာဆရာအရင်နေတော်တော်ဒါဟိုလုပ်ပြရမယ့်ကိစ္စဖြစ်ပါတယ်ဆရာအဲ့ရနေတော့ကျွန်တော်တိုင်းပြည်မှာ BBN တစ်ခုပဲမျောမျောများများအခုချိန်မှာထုတ်နိုင်ပါတယ်ဆရာအဲ့တော့ तू ကကျွန်တော်တို့လူတလောက်ကို BBN ထုတ်မပေးနိုင်ဘူးဆရာအမှန်တိုင်းပြောလို့ရှိရင်အဲ့ဝယ်တဲ့ဈေးကကျွန်တော်က billion နဲ့ချီဝယ်တာ BBN နေပြီးတော့ billion နဲ့ချီဝယ်ပါပဲကျွန်တော်လူတလောက်ကျွန်တော် demand ကို meet မဖြစ်ပါဘူးအဲ့တော့ကျွန်တော်ကဘာလို့ရလဲဆိုတော့ sales sale ကို encourage တော့ထူထောင်ကြပါလုပ်ကြပါတို့ရတဲ့အကြောင်းမျိုးမျိုးကြောင့်တွေ့ချက်ပြီးတော့မှလာပြီးထူထောင်ကြတာပေါ့ဆရာရေအခုတော့ဝင်တာကြာခုနကတော့ဒီ A Pharmacy ကနေပြီးတော့မှ Pacific International ဆိုတဲ့ဟောပေါ့ဆေးဝါးဆေးညစ်တခုကိုဒီကျွန်တော်တို့ပြီးခဲ့တဲ့လာစားဖွင့်ပါလို့ဆရာကျွန်တော်သိဝင်တာလေဒီ quality drug တွေထွက်လာမယ်လူတွေအလုပ်ရမယ်ဈေးတွေတက်တာမယ်ပေါ့ဆရာရေဒါလို့ဖြစ်ပါလေအလားတူပဲကျွန်တော်တို့ဒီsites ကတိလာဆိုအိန္ဒိယကုမ္ပဏီတကကျွန်တော်တို့ရှိမှာ sewa စေယုံလာပြီးတော့ထူတော်မှာပြီဒီလိုမှာသူတို့လည်းပဲဒီနှစ်ကုန်လုံးမှာရန်နိုင်ဖို့အတွက်ကြိုးစားနေပါတယ်အလောက်ဒီပဲတိုင်းရင်းသားတွေကမွန်တိုင်းရင်းသားများဆောင်ရွက်တဲ့ကျွန်တော်တို့ silver science လို့ကုမ္ပဏီက sewa စေယုံတကထူတော်မှာတယ်တော်တော်ကောင်းပါတယ်အားထည့်ထားပါတယ်အလောက်ဒီပဲကျွန်တော်တို့တက်မလို့ sewa စေယုံကလည်းပဲအရင်ကမော်ပြီးမှရှိတယ်ကျွန်တော်သူ quality ကိုတိတ်မကြိုက်လို့တခြားလုပ်ပါပါညောဆိုအခုတော့ပေးချာလုပ်လာတယ်သူလည်းကျင်းပစ်တဲ့တွေကောင်းပြီးတော့စီစီများများထုတ်လာနိုင်တယ်ဆရာအလားတူပါပဲကျွန်တော်တို့လည်းဟိုလာပြီး engage တော့ပြီးတော့မှ sewa စေယုံစုစုပေါင်း9ယုံထူထောင်ဖို့ဆိုပြီးတော့လုပ်နေကြပါပြီဆိုတဲ့အတွက်ကြောင့်ပြောမယ်ဆိုရင်တော့အစိုးရစေယုံ3ယုံအပြင်နောက်ထပ်တိုးတက်လာမယ် sewa စေယုံအတိတ်တည်းနဲ့ဆိုရင်ကျွန်တော်တိုင်ပြည်လိုအပ်ချက်ကိုတော်တော်လေးဟိုကာမိလာမယ်သဘောဖြစ်ပါတယ်ဒါကကျွန်တော်ဒုတိယချက်ပါဆရာ
တတိယအဆင့်အနေနဲ့ကတော့လူသုံးများတဲ့ဆေးဝါးတွေရုတ်တရက်ပြတ်လတ်သွားခြင်းမရှိအောင်အချိန်မီတင်သွင်းခွင့်ပြုတဲ့နည်းကိုလှုပ်ဆောင်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ
်တတိယချက်ကတော့ one ton importation ခေါ်ပါတယ်ဆရာရင်အချိန်တင်သွင်းခွင့်ပေါ့ဒီဆေးဝါးတွေဈေးကွက်မှာမပြတ်လာအောင်ကျွန်တော်တို့ရှိမှာ fast track နည်းလေးတစ်ခုကျွန်တော်တို့လုပ်ထားပါတယ်ဆရာအဲ့ဒါဘာလဲဆိုတော့ market မှာတကယ်လုံးနေတာဘယ်လောက်လုံးနေဆိုတော့အကျိုးအမြတ်လိုချင်တဲ့ပုံတရားသိတယ်လို့သုံးနေရတဲ့ပစ္စည်းကိုသုံးနေရတယ်ကျွန်တော်တို့ဈေးုံနေကျွန်တော်တို့ဈေးကန်နေကုတ်ကဲနေကျွန်တော်တို့တွေကတည်ရချာအဲ့တော့ကျွန်တော်နှုတ်နှစ်ဖက်ညှိပြီးတော့မှတွင်းကျင်တဲ့လူရယ်ကျွန်တော်ဒီဘက်ကလိုချင်တဲ့လူရယ်ပေါက်ဆက်ပြီးတော့မှသိအရေးကြီးတဲ့ဈေးတွေကို fast track နဲ့ one time importation ကျွန်တော်ပေးရချာအကျဉ်းတင်သွင်းလို့ဆိုကျွန်တော်ပေးပါတယ်အဲ့တော့လည်းပဲဈေးဝါကုမ္ပဏီတင်သွင်းမဲ့ဈေးဝါစိတ်ချမှုပေါ်မူတည်ပြီးတော့ပမာဏကိုလောက်ကျွန်တော်ခွင့်ပြုပေးတဲ့စနစ်ကိုကျွန်တော်တည်ထွင်ထားပါတယ်ချာကတော့ကိုလာတို့တုံးလာတို့မဆောက်အောင်ပေါ့လေဆိုတည်ထွင်ထားပါလေသူကတော့ within 1 month အတွင်းမှာပြည်ပြောင်းကျွန်တော်လုပ်ပေးပါတယ်အဲ့တော့စောစောကစီးရီတစ်ဖြစ်တစ်ဖက်ကရုပ်သွားပြီဆိုရင်တစ်ဖက်ကဒီစီးရီအစားထိုးဝင်လာဖို့အတွက်ကျွန်တော်ပြောတဲ့နီလန်၄သွယ်နဲ့ဆောင်းလေးရှိပါတယ်ဆရာ
ရှေ့သတင်းပတ်မှာတော့ license မရှိဘဲရောင်းချသူတွေကိုအပြစ်ပေးအရေးယူမှုတွေဘယ်လိုလုပ်ဆောင်နေသလဲဆိုတာနဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနအနေနဲ့ဘလို့ဥပဒေသစ်တွေချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လဲဆိုတာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင
်ဗျ။ကုဇော်ဝင်းလိုင်စီစဉ်တင်ဆက်နေတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနေ့ဖြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ပြောရှိမှာပြ။ August 25ရက်နေ့မနေ့ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်စခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်နဲ့ဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေစစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလူငယ်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လူငယ်စီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုတဲ့ပြင် ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအနာဘိုင်းဒီအတွက်တော့ကြီးမားတဲ့စိန်ခေါ်ချက်တစ်ရပ်ပါဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
VOA American အသံရဲ့တရက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များအစီအစဉ်ရဲ့အလဲပါ။လှုပ်သားအင်အားမလုံလောက်တဲ့ပြဿနာကြီးမားနေတဲ့ဂျပန်နိုင်ငံမှာဆက်ရုပ်တွေလှူအစားအားကိုးနိုင်မဲ့ဤပညာသစ်တွေကိုပို့ပြီးတော့အသုံးပြုလာနေကြပါတယ်။လုပ်ငန်းခွင်တွေမှာဆက်ရုပ်တွေနေရာယူလာနေတဲ့အပေါ်ဂျပန်ဝန်ထမ်းတွေကဘလို့သဘောထားနေကြပါသလဲမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာကိုသားညွန့်ဦးနဲ့အတူတင်ပြထားပါရရှင
်ဂျပန်နိုင်ငံကလုပ်ငန်းခွင်တွေမှာလေဆက်ရုပ်တွေကိုပို့ပို့ပြီးတော့တွေးလာရတော့မဲတယ်ကိုသားညွန့်ဦးရေ
ဂျပန်မှာကလူရည်မတိုးတဲ့ပြဿနာအလုလုံနိုင်တဲ့အသက်အရွယ်ကျော်လာသူတွေများလာတဲ့ပြဿနာကအတော်လေးကြီးတော့ခုကတည်းကဆေးဥတွေကိုအားကိုးထားမှတော်အားကြမယ်ထင်တယ်ဗျ
။တက်ကြီးရွယ်အိုတွေဒိုးလာတာအပြင်ပိုဆိုးတာဒီနိုင်ငံထဲမှာရေရှည်လာနေရမယ့်နိုင်ငံခြားအလုပ်သမားတွေကိုငှားဖို့ကြတော့လေပြည်သူတွေရောဒီအစိုးရဘိုင်းခေါင်းဆောင်တွေကရောမလိုလားကြတော့ဆက်ရုပ်တွေဆက်တွေလုပ်ငန်းတွေအားကိုးရတဲ့ဤပညာသစ်တွေကိုပဲအားကိုးနိုင်တော့တယ်လို့ Japan Times သတင်းစာဆောင်းပါးထဲမှာတော့ထောက်ပြထားပါတယ်ဒါရောမှဒီဂျပန်မှာ2016ခုနှစ်ထဲနိုင်ငံခြားအလုပ်သမား19ရာခိုင်နှုန်းအရေအတွက်တက်တန်းတိုးလာခဲ့တယ်ဆိုပဲအများစုကတော့အများတန်းအလုပ်နေရာမျိုးအတွက်မဟုတ်ဘဲနဲ့ယာယီအလုပ်တွေလုပ်ကြရတာတဲ့
ဆေးဥတီထွန်မှုပိုင်းမှာရှေ့ပြည်တယ်လို့နာမည်ကြီးတဲ့ဂျပန်မှာပြည်တွင်းဝန်ဆောင်မှုလုပ်ငန်းအများစုကနည်းပညာသစ်တွေကိုတိတ်မသုံးကြဘူးမဆွေမြမောကဒီစီးပွားရေးတက်နေတာရောအလုပ်သမားဥပဒေတွေတင်းကျပ်တာရောပါတာပေါ့ဗျာအခုတော့ဒီအလုပ်သမားမလုံလောက်တဲ့ပြဿနာကကြီးလာတော့ဝန်ဆောင်မှုပေးတဲ့လုပ်ငန်းအတော်များများကလူအစားထိုးနိုင်မဲ့ဆက်တွေနည်းပညာတွေကိုစပြီးတော့သုံးနေကြရပြီလေ
နာဂါဆာကီမြို့နားကဟန်နာဆိုတဲ့ဟိုတယ်မှာဆိုလို့ရှိရင်ဟိုတယ်ဝန်ထမ်းတွေကိုလူတွေအစားဆက်ရုပ်တွေသုံးထားတယ်ရှင
့် Welcome to the Hanyang Hotel If you want to check in please press 1
အလုတ်ကျွမ်းကျင်တဲ့ဝန်ထမ်းတွေကိုငှားနိုင်ဖို့အလုတ်မှမြဲဖို့ဆိုတာကလေဒီလက်စာကောင်းကောင်းပေးဖို့လိုတယ်လေအဲဒါကြောင့်တက်ကြီးပဲအိုတွေကိုစောင့်ရှောက်တဲ့ဂေဟာတော်တော်များများမှဆိုလို့ရှိရင်အခုတည်းကစပြီးတော့မှနီးပညာတွေဆက်တွေကိုစသုံးနေကြပြီအရင်ကလိုမျိုးဝန်ထမ်းအများကြီးထားစရာမလိုတော့ဘူးဝန်ထမ်းနည်းနည်းလေးနဲ့ဒီအဖိုးအဖွား30ရဲ့ကျန်းမာရေးအခြေအနေကိုစမတ်ဖုန်းပေါ်ကနေတစင်စောင့်ကြည့်နိုင်တယ်အကူကြီးလိုနေသလားဆိုတာလည်းအဝေးကနေသိနိုင်တယ်။နောက်အဖိုးအဖွားတွေအဖို့ရစေတဲ့ချစ်စရာဆက်ရုပ်လေးတွေလည်းရှိနေပြီလေ
။ဂျပန်ဆိုရကိုယ်တိုင်ကလည်းကမ္ဘာမှာဂျပန်ဟာဆက်ရုပ်ပညာပိုင်းမှာထိပ်တန်းကဖြစ်နေရမယ်လို့2015ခုနှစ်လောက်ကတည်းကရွေးချက်ထားလုပ်နေတယ်လို့ Heritage Foundation ရဲ့သုတေသနစာတမ်းတစ်ခုမှာရေးထားတယ်မဆုမြတ်မုံရဲ့။ဝန်ဆောင်မှုလုပ်ငန်းတွေမှာလူတွေအစားဆက်ရုပ်တွေအစားထိုးသုံးတာကနေပြီးတော့အားလုံးဆက်တွေနဲ့ပဲလေပတ်တဲ့ကုန်ထုတ်ဆက်ရုပ်တွေအထိဖြစ်ဖို့ရွေးထားပြီးတော့လုပ်နေတာပါ။
တခြားနိုင်ငံတွေမှာဆိုရင်တော့လူတွေရဲ့အလုပ်တွေကိုဆက်ရုပ်တွေကဝင်ယူတယ်ဆက်တွေနဲ့အစားထိုးတယ်ဆိုလို့ရှိရင်တော်တော်လေးကိုကန့်ကွက်စရာအငင်းပွားစရာဖြစ်ပေမဲ့လို့ဂျပန်နိုင်ငံမှာတော့ဒီကိစ္စကိုလက်ခံကြတယ်တဲ့ဒီအဓိကကတော့ဂျပန်လူဦးရေတိုးနှုန်းကတိတိတသားကျနေတာ10စုနှစ်နဲ့ချီရှိနေပြီဆိုတော့ရှေ့လျှောက်လုပ်သားအင်အားတွေမလုံလောက်မှကိုဂျပန်တွေကကြိုတွက်ပြီးတော့မှလုပ်ငန်းခွင်တွေမှာဆက်ရုပ်တွေကိုအသုံးပြုကြတာကိုလက်ခံကြပုံရပါတယ်ဂျပန်မှာတခုထူးတာကတော့လူတစ်ယောက်ကိုအလုံးခတ်လို့ရှိရင်ယာတပ်ပံအလုံးခတ်လိုက်တာမျိုးဆိုတော့ဂျပန်အဓိကကုမ္ပဏီကြီးတွေမှာဝန်ထမ်းကဒီအသက်ကြီးသွားလို့အရင်အလိုမျိုးမလုံနိုင်မကင်နိုင်တော့ဘူးဆိုရင်တော့မှသူတို့လုံနိုင်တဲ့အလုံးမျိုးကိုပြောင်းပေးပြီးတော့ဆက်ခတ်ထားကြတာပါအဲ့ဒီစနစ်ကတဖြည်းဖြည်းပြောင်းလဲလာနေပြီမဲ့လေတော်တော်များများကျဉ်သုံးနေကြတော့မှာပဲအဲ့ဒါကြောင့်လေလူတွေနဲ့ဒီလူတွေအစားအလုံးလုံးပေးနိုင်တဲ့ဆက်တွေဆက်ရုပ်တွေကြားမှာညီညီညွတ်ညွတ်အလုံးလုံးနေကြတယ်လို့ Research Institute of Economy Trade and Industry ကအကြီးတန်းသုတေသီကိုအီချီအိုင်ဝါမိုတိုကပြောပြပါတယ်
まあそういう人間とまあ機械のまあそれぞれ得意な分野でまあ仕事を分担すると言いますか
まあそれルーネセデジャーマータハザダシシ労管になって労官軍類とジャパン労官にまろ描写ばれルーネセジャーマーブドゥがベニアマティリヨヨ労内ねそれであもうティビアロウ類を壊れ労じゃらばあらမျိုးジャパン設務労官にまあ苦喫さにばれ
ဂျပန်နိုင်ငံထက်ကိုဆက်ရုပ်တွေကိုလက်ခံတဲ့နိုင်ငံတော်တော်လေးရှားမယ်ထင်နေရှင်။စောစောပြောသလိုပဲဒီတက်ကြီးရွယ်အိုးတွေအဖို့ရအောင်လို့သူတို့ကိုတုံ့ပြန်နိုင်တဲ့ဆက်ရုပ်အယုတ်ကလေးတွေတခါကြီးစားအဖို့အဖြစ်လူတစ်ယောက်လိုလှပတဲ့ဆက်ရုပ်မလေးတွေအိမ်အလုပ်ဝိုင်းကလုံးနိုင်တဲ့ဆက်ရုပ်တွေမျိုးစုံကိုဂျပန်မှာထွင်နေကြတာပါ။
ဒါပေမဲ့ဂျပန်စီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနကစိုးရိမ်တာတစ်ခုလည်းရှိတယ်မဆင်မြမွေ။ဆေးရုပ်တွေကိုဂျပန်ပြည်တွင်းမှာအားကိုးလက်ခံကြပေမဲ့နိုင်ငံတကာဈေးကွက်မှာပေါက်အောင်လုပ်နိုင်ပါမလားဆိုတာကိုသူတို့ကစိုးရိမ်တာပါ။ဂျပန်မှာထုတ်တဲ့ electronic ပစ္စည်းတွေကပြည်တွင်းမှာတိတ်ကိုအားပေးကြပေမဲ့နိုင်ငံခြားဈေးကွက်တွေမှာကြတော့အဲ့ဒီပစ္စည်းမျိုးရှိတယ်ဆိုတာတွေတော့မှမသိကြဘူးဗျ။အဲ့ဒါမျိုးဖြစ်မှာကတော့ဂျပန်တာဝန်ရှိသူတွေကစိုးရိမ်ကြတယ်။အဲ့ဒါကြောင့်မလို့ကမ္ဘာဈေးကွက်ထဲမှာဂျပန်ဆေးရုပ်ကုမ္ပဏီတွေတစ်ခုနဲ့တစ်ခုအပြန်အဆိုင်ထုတ်ကြဖို့အားပေးနေတာဗျ။
ဂျပန်မှာဆက်ရုပ်တီထွင်မှုကို1990ပြည့်နှစ်ပိုင်းတွေကစပြီးတော့မှအသေးချာလုပ်ခဲ့တာရှင်။အခုဆိုလို့ရှိရင်ကမ္ဘာမှာဆက်ရုပ်အများဆုံးသုံးနေတဲ့ထိပ်တန်းနိုင်ငံလို့တော့မှပြောနိုင်ပါပြီ။မော်တော်ကားထုတ်တဲ့လုပ်ငန်းမှာဆိုလို့ရှိရင်အလုသမားတစ်တောင်းမှာဆက်ရုပ်က1500ကျော်ရှိပါတယ်။အမေရိကန်မှာတော့မှ1100မပြည့်ပါဘူး။ဥရောပကဆက်မှုရှေ့ပြေးနေတဲ့ဂျာမနီဆိုရင်လည်းဆက်ရုပ်က1100ကျော်ပဲရှိတာတဲ့။ပြီးခဲ့တဲ့နှစ်ကအင်ဂျီရောကထုတ်တဲ့စင်ခန်းစာထဲမှာပြောထားတာလေတခြားလုပ်ငန်းကဏ္ဍတွေမှာဆိုလို့ရှိရင်လဲဆက်ရုပ်သုံးတာကဂျပန်ကအများဆုံးပဲလူတစ်သောင်းမှာဆက်ရုပ်က220လောက်ရှိတယ်တဲ့
ဆက်ရုပ်တွေအားကိုးနေရတယ်ဆိုပေမဲ့လဲသူတို့မလုံနိုင်တဲ့ကိစ္စတွေအတွက်ကတော့လူတွေရဲ့လိုအားလူတာပဲဂျပန်ကနာမည်ကျော်အစာဟိဘီယာထုတ်ဆက်ရုပ်မှာဆိုလို့ရှိရင်ဆက်တွေဆက်ရုပ်တွေမှန်မှန်လက်ပတ်အောင်လို့စောင့်ကြည့်ဖို့တောင်းယူရတဲ့သူတွေလည်းရှိတယ်လေ
けどね動きに関してはロボットの方がやっぱり正確な動きはできると思うんですけどもそのと
ロシャムバイマー作業類が類で補びティティジャジャ漏しゃないまで。だべめコンピシー類の異異推あちにを統括ってあ場合じゃろ類がべ漏ないなば。だじゃん、ちょろが送記統括ってあ場合を答援言わばれ。
アサヒイバラキあやちゃ作業が列頭マネージャーてやうဖြစ်て、シニチウノ教とわらば。
あくそうろしいん作業でが作業があいんがで撤回到てとわれあぴん。ပို့ပြီးတော့လည်းထိရောက်လာတယ်လို့လည်းပြောပြကြတယ်မဆွေမြမောင်မြန်ဆန်တိကျမှုကလည်းတိတ်ကိုစိတ်ချရတယ်ဆိုပဲ
သူတို့လိုကုန်ထုတ်လုပ်ငန်းတွေသာမကဘဲနဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေအသေးစားနဲ့အလတ်စားကုမ္ပဏီတွေအထူးသဖြင့်လက်လီအယောင်ဆိုင်တွေကဆက်တွေဆက်ရုပ်တွေအပြင်လူတွေအစားအားကိုးနိုင်မဲ့ဤပညာတွေအတွက်ကိုပို့ပြီးတော့ရင်းနှီးမြှုပ်နှံနေကြပြီလို့ Japan Times သတင်းဆောင်ပါတဲ့မှာတော့ပြောထားပါတယ်အလုသမားမလုံလောက်တဲ့ပြဿနာရှေ့လျှောက်ကြီးလာဖို့ပဲရှိတဲ့ဂျပန်နိုင်ငံမှာအခုလိုမျိုးဆက်ရုပ်တွေကိုအားမကိုဘူးလုပ်ငန်းအတွက်လိုတဲ့ဒီပညာသစ်တွေအတွက်အကုန်မခံဘူးဆိုလို့ရှိရင်စီးပွားရေးတုတ်တက်နှုန်းက2030ပြည့်နှစ်ပိုင်းတွေအထိကိုတုံ့ညဖြစ်နေလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကထောက်ပြထားကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ် POA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အနုပညာလောကနဲ့ထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွားတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလောမှာတော့ဒေါ်လာတန်းချီငွေလိုတဲ့ Bruno Mars ပြီးတော့ Bollywood မင်းသားမင်းသမီးတွေကိုယ်တိုင်လမ်းလျှောက်ပြတဲ့ Fashion Show ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် American ဆိုတော့ Bruno Mars ဟာ American ပြည်အောင်စု Michigan ပြည်နယ်က Flint ရေပြဒနာမှာထိခိုက်ရတဲ့သူတွေအတွက်ဒေါ်လာတစ်တန်းလှူဒန်းလိုက်ပါတယ်မရှိခဲ့ပြီနဲ့အာဘန်မျိုးသက်ပဲလစ်အာကစားရုံမှာကျင်းပတဲ့သူ့ရဲ့ဖြောပြေးပွဲမှာသူအခုလိုမျိုးလှူဒန်းမဲ့အကြောင်းကိုကြေညာသွားတာပါသူ့ရဲ့လက်မှတ်ပြက်ရောင်းရတဲ့ဖြောပြေးပွဲကနေရတဲ့ငွေတွေကို Community Foundation of Greater Flint Flint ဒေသတာယာဝပြောရေးပရဟိတအဖွဲ့ကိုလွှဲပြောင်းပေးတာဖြစ်ပါတယ်ဒီအလှူဒါနမှာကျွန်တော်ကိုအားပေးပြီးတော့ပါဝင်တဲ့မရှိခင်ကကျွန်တော်ရဲ့ပရိသတ်တွေကိုကျေးဇူးအထူးတင်ပါတယ် Flint ဒေသကနေအတွက်ပြဿနာတွေကနှစ်တော်ကြာအထိရှိနေအောင်ပါပါဒီဘေးဒုက္ခကြီးကြုံတွေ့ရတဲ့ကျွန်တော်တို့ရဲ့မောင်နှမသွေးချင်းတွေကိုမေ့မထားဖို့အရေးကြီးပါတယ်လို့ Bruno Mars ကကြေညာချက်ထုတ်ပြီးတော့ပြောသွားပါတယ်ရှင် British Spy နံပါတ် 007 James Bond ရုပ်ရှင်ကားတွေရိုက်တဲ့မင်းသား Daniel Craig ကအခု James Bond ရုပ်ရှင်ကားတစ်တကားမှာသူ့ပါဝင်တရုတ်ဆောင်အောင်မယ်လို့အတည်ပြုသွားပါတယ်သူကြည့်ရတာတော့လက်နဲ့အစံပြားတွေတက်ဆင်ထားတဲ့နောက်ဆုံးမော်ပြိုင်ကားတွေမာတီနီရဲ့ပြီးတော့စပိုင်တယောက်အတွက်မရှိမဖြစ်လိုအပ်တဲ့လှုပ်ဝက်ကင်မရာပါတဲ့ဘောပင်လိုမျိုးပစ္စည်းစမ်းတွေနဲ့နေရတဲ့ဘဝကိုစိတ်မကုန်သေးပုံပေါ်ပါရယ်နော်။သ ူဂျိမ်းစ်ဘွန်ဇက်ကာရီဆက်ပြီးရိုက်လိုက်အောင်မယ်လို့အများကထင်ကြေးပေးထားတယ်လို့ပဲ2019မှာရုံတင်မဲ့ဂျိမ်းစ်ဘွန်ရုပ်ရှင်ကားတမှာပါဝင်သရုပ်ဆောင်အောင်မယ်လို့ဩဂုတ်လ15ရက်အင်္ဂါညကအမေရိကန်ရုပ်သံအစီအစဉ်တစ်ခုဖြစ်တဲ့တင်ဆက်သူစတီဗင်ကိုဘဲရဲ့လိတ်ရှိုးအစီအစဉ်မှာပြောသွားပါတယ်ဒီဇက်ကားကတော့သူ့ရဲ့ James Bond အနေနဲ့တရုတ်ဆောင်တဲ့နောက်ဆုံးကားဖြစ်နိုင်တယ်။ဒါကြောင့်မလို့အကောင်းဆုံးပို့ပြီးတော့စ조사သွားပါမယ်လို့သူပြောသွားခဲ့ပါတယ်။ Daniel Craig ဟာ Casino Royale, Quantum of Solace, Skyfall နဲ့ Spectre ဒီလိုမျိုး James Bond ရုပ်ရှင်ကား၄ကားမှာပါဝင်ပြီးတော့တရုတ်ဆောင်ပြီးပါပြီ။သူကဒီ၄ကားရိုက်ပြီးသွားတော့လည်းနောက်ထပ် James Bond ကားရိုက်ဖို့စိတ်ဝင်စားတော့ဘူးအသေးပဲခံလိုက်တော့မယ်လို့ပြောခဲ့ဘူးတာပါဒါမဲ့လေတလောကတော့ American Radio Station တစ်ခုဖြစ်တဲ့ Magic Radio နဲ့စကားပြောတဲ့အခါမှာသူ့ရဲ့ပုံကိုရေးခံစားချက်တွေကိုသေချာပြန်ပြောစဉ်းစားကြည့်ခဲ့ပါတယ်လို့ပြောသွားပါတယ် Steven ကိုပဲအစီအစဉ်မှာလဲသူကအခု James Bond ရုပ်ရှင်မှာထပ်ပြီးတော့တရုတ်ဆောင်မှာကိုအထူးကိုဝမ်းမြောက်မိပါတယ်လို့ပြောသွားခဲ့ပါတယ်ရှင်ထိပ်တန်းဖက်ရှင်ဒီဇိုင်နာမနစ်မဲလိုထရာရဲ့လက်ရာဝတ်စုံတွေကိုတော့ညိုတယ်လီကတော့ဖက်ရှင်သတင်းပတ်နောက်ဆုံးရမှာပြပြီးတော့ဘောလိဝုဒ်အကျော်မော်တွေဖြစ်တဲ့အဲလီဘက်နဲ့ရန်ဗီယာဆင်တို့အဲဒီဝတ်စုံတွေကိုဝတ်ဆင်ပြခဲ့ပါတယ်ဒီကတော့ဖက်ရှင်သတင်းပတ်မှာ9နှစ်ဆက်တိုက်ပါဝင်ခဲ့တဲ့ဒီဇိုင်နာမနစ်မဲလိုထရာကဒီနှစ်တော့ Sensual Affair ခံစားမှုရေးရာလို့နာမည်ပေးထားတဲ့သူ့ရဲ့ဝတ်စုံဖန်တီးမှုတွေကထုံးနှင်းစင်လာမင်္ဂလာမောင်မဲဝတ်စုံလမ်းကနေတွေ့ဖက်ထွက်ထားတာကိုတွေ့ရပါတယ်ရှင်ဒီတတိယအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet. Painted on the side and bright red. It's gonna stay bright. There comes a crazy fan. Uh-oh. Up in my face. Oh no. The girl is dead. အနုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထထွားတွေကိုမအီသနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာပဋိပက္ခအတွင်ကုပြောင်းရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဘာသာရပ်အတွက်မဟာဘွဲ့တင်ယူနေတဲ့မချယ်ရီနိုင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ဒါအနေနဲ့ဒီနေ့ဟိုပြောပြခြင်းနဲ့အကြောင်းအရာကတော့ဟိုကျွန်မအနေနဲ့ဝေမျှတင်တာကတော့ဒီကကျမတို့နိုင်ငံမှာရှိနေတဲ့မောင်နှမတွေပေါ့နော်အကုန်လုံးဒီပညာရေးအတွက်ကြိုးစားနေတဲ့သူတွေအားလုံးကိုကျမရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ကျမတိုက်တွန်းအားပေးချင်ပါတယ်ကျမရဲ့အမိထားရဒီပါမန်ဆင်းရဲတဲ့မိသားစုကနေမျိုးဖွားလာတဲ့အမျိုးသမီးတယောက်အနေနဲ့ဒီလိုနိုင်ငံမှာပညာသင်ဆုရဖို့ဒီပညာသင်ကြားဖို့ဆိုတာအရင်ကဟိုအလန်းဝေးกว่าခဲ့တယ်ပေါ့ဒါမဲ့လည်းကျမအတက်နိုင်ဆုံးကြိုးစားခဲ့တယ်အချိန်နှီးအကြောင်းအရာညီမ10တန်းဖြည့်ပြီးတာနဲ့စက်ရုံမှာဝင်လို့ရတယ်။ဟိုကျမအနေနဲ့ကဒါဒီလိုမျိုးဖြစ်လာမယ်လို့လည်းမမျှော်လင့်ထားဘူး။ဒါပေမဲ့ကျမမှာတော့အိမ်မက်တစ်ခုရှိရယ်ပေါ့နော်။ဆိုတော့ကျမအဲ့စက်ရုံမှာလုပ်နေရတဲ့အချိန်ကျမနဲ့ရွယ်တူတန်းတူအမျိုးသမီးတွေအများကြီးရှိတယ်။ထောင်ကျော်ရှိတယ်။ကျမတို့မနေ့မိုးလင်းရနေညအထိအလုပ်လုပ်နေရတယ်။ဒါပေမဲ့ကျမကကျမယုံကြည်ချက်ကျမဘွဲဟိုတော့ကျမရအောင်ယူမယ်။အဲ့တော့ဒီစက်ရုံမှာကျမလုပ်နေရပေမဲ့လည်းကျမအများတန်းဟိုဒီဒီဘက်တစ်ဖက်မှာလည်းကျမအင်္ဂလိပ်စာကိုစပြီးတော့လေ့လာတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအင်္ဂလိပ်စာကျမရဲ့ထွက်ပေါက်တစ်ခုလို့ကျမယုံကြည်တယ်။ဆိုတော့ဒီကနေပြီးတော့မှကျမကိုဒီစက်ရုံကနေအဝေးတင်တက္ကသိုလ်ခွင့်တက်ဖို့ခွင့်မပေးတဲ့အခါကျတော့ကျမထွက်တယ်။ထွက်ပြီးတဲ့အခါကျလို့ရှိရင်ကျမဒီအချိန်ပိုင်းအလုပ်တွေလုပ်တယ်၊ကလေးတွေစတင်တယ်၊အိတ်ချုပ်တာတွေလုပ်တယ်၊ပြီးရင်ကျမဒီဘုံကြီးကျောင်းတွေမှာပညာဒါနတွေမှာကျမလိုက်တက်တယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးနဲ့တဖြည်းဖြည်းကျမကဒီနေအနေထားထိရအောင်ကျွန်တော်စူးစမ်းခဲ့တယ်ပေါ့ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အနေထားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပညာရေးရောအဖက်ဖက်ကကျွန်တော်တို့ကနေကြနေရပေါ့နော်ဒီခါလေးကြလို့ရှိရင်လူငယ်တွေနဲ့သူတို့ဖြင့်အမျိုးသမီးတွေအနေနဲ့ဒီဆင်းရဲတဲ့မိသားစုကဒီအမျိုးသမီးလူငယ်တွေဆိုလို့ရှိရင်ဟိုပို့ပြီးတော့ဟိုထွက်ပေါက်ပိတ်တဲ့သဘောမျိုးတွေရှိတတ်တယ်အခြေအနေရအနေထားရဘဝကလမ်းဆုံးတော့မယ်ဒီကနေပဲဒီမှာပဲတစ်သက်လုံးလုပ်နေရတော့မယ်ဆိုတဲ့အနေထားမျိုးတွေတွေ့နေရတဲ့အခါမှာ
ဒီမှာလူမျိုးပဲဟိုစိတ်တက်မလျှော့ပါနဲ့ပေါ့နော်ဒီပညာရေးကိုလည်းအနေနဲ့ခုနလိုကိုဘယ်လိုမျိုးနဲ့ပင်စားနိုင်မလဲကိုကျွမ်းကျင်တဲ့ဟာပါရှိလဲကိုစိတ်ဝင်စားတဲ့ဟာပါရှိလဲအနေနဲ့အဲ့ဟာကိုတွေးနေပါတွေးနေပါပေါ့နော်ဒီကိုရဲ့ခုနလိုဒီပဝင်းချင်းတိတိလေးတဲ့မှာပဲကိုကရှိနေနေတဲ့နဲ့စာလည်းညံ့ညဖတ်ပါပြီးပါရီဖြစ်ပြနေတဲ့ဟာဒီရဲ့ဟာကိုလည်းအနေနဲ့ကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတစ်ဆင့်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတော့ကိုရဲ့ networking တွေကိုလည်းတက်နိုင်တဲ့လောက်ချိတ်ဆက်ပါပေါ့နော်ဆိုတော့ဒါကကျွန်တော်တို့အတွက်ဟိုကိုကိုယ်တိုင်စူးစမ်းရတယ်ဘာဖြစ်ဆိုတော့စနစ်ကအဲ့လောက်ဆိုမကောင်းတဲ့အချိန်မှာကျွန်တော်တို့ကဒီထက်နှစ်ဆသုံးဆပို့ပြီးတော့စူးစမ်းရတဲ့အနေအထားရှိတယ်ပေါ့နော်ဆိုတော့အားလုံးကိုကျွန်မကဟိုကျွန်မရဲ့အတွေ့အကြုံကနေပြောပြချင်တာကတော့ဟိုလက်မလျှော့ပါနဲ့ဟိုကျမတို့ခုနလိုမျိုးဒီဘွဲ့တွေဒီ scholarship တွေဆိုတာခုနကဟိုချမ်းသာတဲ့အတိုင်းဝိုင်းတွေပဲရတဲ့ဟာမျိုးမဟုတ်ပါဘူးတကယ်ကိုကြိုးစားတယ်ဆိုလို့ရှိရင်တကယ်ပဲကိုကဟိုခံယူချက်အပြည့်နဲ့ဒီဇိုင်းမြန်မြန်လုပ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အခွင့်အရေးရှိပါတယ်ကျမအနေနဲ့ကျမလိုပဲကျမနိုင်ငံအမျိုးသမီးလူငယ်တွေကိုလည်းအများကြီးတိုးတက်စေချင်ပါတယ်အထူးသဖြင့်ဒီလက်တန်းစားနဲ့ခုနကဆင်းရဲတဲ့အတိုင်းဝိုင်းမှာရှင်သန်နေရတဲ့အမျိုးသမီးလူငယ်တွေကိုကျမအားပေးချင်တယ်မဖြစ်နိုင်ဘူးဆိုတာမရှိပါဘူးဒါပေမဲ့ကျမတို့အတွက်ခက်ခဲတယ်ဆိုပေမဲ့ကျမတို့ဒီဇိုင်းမမတ်နဲ့ဇွဲရှိရှိနဲ့ကြိုးစားမယ်ဆိုလို့ရှိရင်ရနိုင်ပါတယ်လို့ကျမအနေနဲ့အားပေးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီ7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငေထိုက်ကပြောပြပေးပါအောင
်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ရှူစတန်မြို့တဝိုက်မှာတော့အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေဆဲဖြစ်ပြီးနောက်ရက်ပိုင်းနေ့အထိဆက်ပြီးမိုးရွာနေဦးမယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရွေလွှမ်းမှုပြီးပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်လုပ်သားတွေကယ်ဆယ်နိုင်ဖို့အကြိုးပမ်းနေကြပါတယ်အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိပါတယ်ရန်내ချီတဲ့ကဲဆဲလှုပ်သားတွေရဟရင်နေမော်တော်ဘုတ်တွေနောက်ရေထဲမှာတွားရင်လာရင်ရှာဖွေကဲဆဲနေကြရပါတယ်။တဘာဝဘေးဒဏ်တင့်နေတဲ့ဒေသဖြစ်ကြီးညာထားတဲ့ဟျူစတန်မြို့ကိုသမ္မတဒေါ်နယ်ထရန့်မနေ့ပြန်အင်ကန်နေမှာတွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင်။ဟိမဝန္နာရှိဘချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နေဆက်ဒေသကနေတက်တွေပြန်ရုပ်သိမ်းဖို့အတွက်နှစ်ဖက်သဘောတူညီမှုရခဲ့ပါတယ်။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြာဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေသကနေတပ်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းဖို့နှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့ကြတာလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အိန္ဒိယနိုင်ငံကအငင်းပွားပွဲဘာသာရေးဂိုင်းတစ်ခုရဲ့ Guru Gurmeet Ram Rahim Singh ကိုဂိုင်းဝင်အမျိုးသမီး2ဦးအပေါ်အတ္တမပြုကျင်မှုနဲ့ထောင်ဒဏ်20ပြစ်ဒဏ်ချမှတ်လိုက်ပါတယ်။မြောက်ပိုင်းဟာရနာပြည်နယ်ရော့ခ်တက်မှာထိမ့်သိမ်းထားတဲ့ဂူယူစင်းကိုပြစ်ဒဏ်ချမှတ်ဖို့အတွက်ဒီကနေ့တနင်္လာနေ့မှာတရားသူကြီးတဦးရဟတ်ရင်နဲ့တွားရောက်ခဲ့ရပါတယ်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကြွားရောက်လာဖို့ရှိပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှတော့ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွားချင်မှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစင်မှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွားချီဖို့ရှိပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်နေစေပါအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရပ်သားနောက်အကြမ်းဖက်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။မနေ့ကတော့ဒဏ်ရာရအမျိုးသမီးတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတင်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။တေဆုံးဒဏ်ရာရမှုအရေးအတွက်ကိုတော့နောက်ထပ်ထုတ်ပြန်တာမရှိသေးပါဘူးရှင်
။သတင်းအကျဉ်းချုပ်ကမတင်ငထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L ထရစ်ဖြစ်ပါတယ်။ View American Assembly ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တို့တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လာပါ
This program has come to you from the Voice of America, Washington.